ရခိုင်ပြည်နယ်အတွင်းယူကောက်ပွဲတွေလှုပ်ရှားဖြစ်ရခိုင်ဒေသညီငယ်အတွက်လာလာကောင်းဖြစ်တယ်လို့ပဲရခိုင်အနာဂတ်အိမ်မက်ကိုလည်းအကောင့်ထဲပေါ်ရောက်တယ်လို့နိပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆကာဝါကဗီအိုအေနဲ့တရားမြင့်မြတ်ကမှပြောခဲ့ပါတယ်။ဒါဆိုယူကောက်ပွဲတွေမလုပ်နိုင်ခဲ့ရင်ရောဘာဖြစ်လာနိုင်တယ်လဲ။ဗီအိုအေကဆက်သွယ်မြင့်မြတ်ထားပါတယ်။အရင်ဦးသိန်းစစ်စိ မတော်ကြားဂျာဝင်ဆစ်ဆက်ပေးနေသူဖြစ်နေသိကြပါရယ်သူအနေနဲ့အေးအေးခေါင်းဆောင်ပိုင်းတွေနဲ့ဖုန်းနဲ့ဆက်စကားပြောဆွေးနွေးခဲ့တယ်လို့ပဲပြိပခါတွေဖြစ်နေတဲ့အဲ့ဒီရခိုင်ဒေသတွေအထိပါသွားပြီးတော့ဒေသခံတွေနဲ့ပါတွေ့ဆုံစကားပြောခဲ့တယ်လို့ VOA ကပြောပါရယ်ဒေသခံတွေရဲ့လူလာချက်ကတော့ယူကောက်ပွဲလှုပ်ခြင်းအဖြစ်သူတို့ရဲ့ကုစားပြုမှုလွတ်တော်တဲ့ရောက်ဖို့ဖြစ်တယ်လို့သူရဲ့အတွေ့အကြုံသူသိရတာတွေကို VOA ကပြောခဲ့ပါရယ်ယူကောက်ပွဲလှုပ်ခြင်းအဖြစ်အခုဖြစ်နေတဲ့ရခိုင်ပြိပခါမှာညီငယ်လမ်းစာဖြစ်လာနိုင်တယ်လို့သူကမြင်ပါတယ်အခုရှိနေတဲ့အနေအထားကလမ်းဆောင်လမ်းကွာပါပဲလို့ VOA နဲ့တရားမီးမြန်းကမ်းမှာမစ္စတာဆဆကာဝါကဂျပန်ဘာသာပြန်ကတဆင်ပြောသွားပါတယ်
။私は安山素治政権は
ကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုတော့ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားပါလဲဆိုလို့ရှိရင် PDU ရဲ့ဒီမဲဆန္ဒပေးပန်ခွင့်ရှိပဲ PDU ရဲ့ပေးတဲ့ဒီမဲတပြားနဲ့သူတို့ရဲ့ဒီကိုယ်စားလှယ်ဖြစ်လာမယ် PDU ကိုကိုစားပြစ်မဲ့လွတ်တော်အမှတ်ကိုသူတို့လွတ်တော်ဖို့ပဲပြီးတော့မှကိုယုံကြည်တဲ့လူတွေကနေပြီးတော့မှနိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲချမှတ်ပေးခြင်းအပြင်သူတို့ရဲ့ဒီ PDU ရဲ့စာဝင်နေထိုင်ရေးပုံမှန်ကောက်ဖို့လာမယ်ဆိုတာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါလေကဲမြန်မာတာရွေးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုဆန့်ကျင်ရရောက်ပါလေဆိုတော့ဒီဒေါ်ဆန်းစုကြည်အစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူးရွေးကောက်ပွဲတော့သူတို့ဒီ6ပေါက်မဖြစ်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုသူတို့ဒီပြစ်ပယ်လိုက်ရရောက်မယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့2020ထူးထူးရွေးကောက်ပွဲမှာလူညုံကြီးအကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းဒေသအတော်များများမှာရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ပါဘူးဒါကြောင့်လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအေအေနဲ့မြန်မာတပ်မတော်ကြားဆွေးနွေးမှုတွေရှိခဲ့ပြီးတော့နောက်တိုးရွေးကောက်ပွဲတွေရခိုင်မှာအမြန်ကျင်းပနိုင်ဖို့နှစ်ဖက်အပြစ်ခတ်ရစဲမှုတွေလုပ်ခဲ့ပါတယ်။ရခိုင်နိုင်ငံရေးပါတီတွေရောအေအေရခိုင်လက်နက်ကိုင်အဖွဲ့ကပါနောက်တစ်ကြိမ်လွှတ်တော်မခေါ်ယူနိုင်ခင်2020နှစ်ကုန်ပိုင်းမှာပဲရခိုင်ရွေးကောက်ပွဲကျင်းပပြီးတောင်းဆိုခဲ့ပြီးတော့ဒါကိုမြန်မာတပ်မတော်ဘက်ကလည်းထောက်ခံကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိနောက်တိုးရွေးကောက်ပွဲမကျင်းပနိုင်ခဲ့တယ်လို့ပဲမကြောက်ရင်ဖေဖော်ဝါရီလ၁ရက်နေ့မှာပဲ2020ရွေးကောက်ပွဲရလဒ်နဲ့အညီလွတ်တော်ခေါ်ယူဖို့ကြေညာထားပါပြီ။အခုလိုရခိုင်ဒေသမှာရွေးကောက်ပွဲတွေဖြစ်မလာဘူးဆိုရင်တော့တပ်မတော်နဲ့အီအီကြားအပြစ်ခတ်ရစဲမှုတွေပျက်စီးသွားမှာကိုစိုးရိမ်နေတယ်လို့ရခိုင်ရေးမှဂျာဝင်ဆီဆက်ခဲ့သူမစ္စတာဆဆကာဝါက VOA ကိုပြောပါရတယ်။သူ့အနေနဲ့ကတော့မြန်မာနိုင်ငံရေးမှာဆီဆက်ဆွေးနွေးနိုင်တဲ့ platform ကိုခင်းချင်းပြီးတဲ့သဘောထားဖြစ်ပြီးတော့ဂျာဝင်ဆွတ်ဖက်စရာတော့မရှိဘူးလို့ပြောပါရတယ်။မြန်မာနိုင်ငံတွင်းပြည်ခါတွေမှာမြန်မာနိုင်ငံသားတွေကိုယ်တိုင်အဓိကဆုံးဖြတ်ဖြစ်ရှင်းရမှာဖြစ်တယ်လို့ဆိုပါရတယ်။မြန်မာညီညာရေးလုပ်ငန်းတွေမှာဂျပန်ဆူယာထူးကူစလေဖြစ်ဆောင်ရနေသူမစ္စတာဆဆကာဝါရဲ့ရခိုင်ပြည်ပခါပေါ်အမြင်ဖြင့်မြန်မာညီညာရေးအကြောင်းဆစ်ဆက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သူ့ရဲ့အတွေ့အကြုံတွေကို VOE ဌာနမှဥတောင်းလင်ထွန်းကဆက်သွယ်မေးမြန်းထားတာပါ။မင်းပြန်ကန်အပြည့်အစုံကတော့ VOE မြန်မာပိုင်းရေဒီယိုရဲ့တနင်္ဂနွေနေ့ည9:00အစီအစဉ်နဲ့တနင်္လာနေ့မနက်ပိုင်း6:00အစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်တယ်လို့ VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းရုံးမြင့်တန်ကြားအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ကျွန်တော်တားညိုဦးပါ။